ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝန်ရစပတ်မှုနဲ့သူ့ရဲ့မဲဆော့ဝတ်တောင်းရင်ရှိသူတွေကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုတွေမှာမိသားစုရဲ့ဗန္ဓာရေးကိစ္စတွေလို့မဆိုင်တာတွေကိုပါစစ်ဆေးလာမယ်ဆိုရင်တော့ဘောင်ကျော်လေးလောက်ရဖြစ်လက်ခံနိုင်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကနယူးယောက်တိုင်းစင်စာနဲ့မင်းမြန်ကမှပြောဆိုလိုက်ပါတယ်။မင်းမြန်ကအတွင်းဖြေချချက်တွေကိုမနေ့နောက်မှကစာသားနဲ့ထုတ်ပြန်ရမှာတော့ရုရှားနိုင်ငံကဝင်ငွေရနေတာမရှိတဲ့အကြောင်းနဲ့စီးပွားဖက်ဆက်လုပ်ကန်နေတာမျိုးလည်းမရှိကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ကိစ္စရပေါင်းများစွာပါဝင်တဲ့မင်းမြန်ကအတွင်းရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာဘေးထွက်နေဖို့ရှင်းလင်းရေးချက်ဆက်ရှင်ဆုံးဖြတ်ခဲ့တဲ့အပေါ်မချေနပ်တဲ့သဘောထားကိုလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကနေထွက်ပြေးဖို့မသင့်သလိုဒီလိုလုပ်မယ်ဆိုရင်လည်းအစကတည်းကဒီတာဝန်ကိုမယူသင့်ဘူးလို့ပြောဆိုခဲ့တာပါ။မင်းမြန်ကအတွင်းမှာပဲမေလာထဲမှာရာယူကဖယ်ရှားခံခဲ့ရတဲ့ပြည်တော်စုစုံစမ်းစစ်ဆေးမှုကို FBI ညွှန်ကြားရေးမှူးဟောင်း James Comey အတိမပြည့်နယ်တဲ့သတင်းချက်လက်တွေပါဝင်တဲ့လျှော့ဖိုင်တစ်ခုကိုပြသခဲ့ပြီးသူနဲ့အားပြိုင်မှုကြိုးစားခဲ့တဲ့သဘောမျိုးလည်းသမ္မတထရန့်ကပြောဆိုသွားပါတယ်။FNG ကအောင်ရဲ့ဇွန်လာတဲ့ထက်လွတ်တော်ရှေ့မောက်ထွက်ဆိုချက်ထဲမှာတော့လျှော့ဖိုင်နဲ့ပတ်သက်လို့သတင်းမီဒီယာတွေကပေါ်ပြကြဖို့ရှိနေတဲ့အတွက်ထောက်လိုင်းအတိုင်းဝိုင်းအနေနဲ့ရွေးကောက်ခံသမ္မတဖြစ်သူကိုအတိမပေးပဲထိန်ချဲမထားတင်ဘူးလို့ယူဆတာကြောင့်ပြတ်တက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေချက်ဆက်ရှင်းရုရှားရဲ့စုံစမ်းမှုတွေကနေဘေးထွက်ပေးခဲ့ပြီးတဲ့နောက်သူ့စားတာဝန်ယူခဲ့တဲ့ဒုတိယရှင်းနေချက်ရော့ဒ်ရိုဇန်စတိုင်းကတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးရေးမှုဖြစ် FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကိုခန့်အပ်ခဲ့တာပါ။အမတ်ထရန့်ကတော့သူ့အနေနဲ့ရုရှားနဲ့ဆက်နွယ်မှုမရှိသလိုတစုံတရာအမှားယွင်းလုပ်မိရမရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးမှုခန့်အပ်ဖို့မသင့်ဘူးလို့လည်းနယူးယောက်တိုင်းစင်စာနဲ့မင်းမြန်ကန်အတွင်ပြောဆိုသွားပါတယ်။